မင်းကပြန်စုအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရဲ့ဆိုင်းထားရမှုကိုစုံလင်းတိုင်စီဖို့အတွက်ရဲစခန်းဘက်3ဘက်စာအသုံးစရိတ်ဥပဒေမူကြမ်းကိုအောက်လတော်မှာကန့်ကွက်မဲမရှိအတည်ပြုလိုက်ပါပြီ။နေစစ်လုံခြုံရေးအတွက်အသုံးစရိတ်ညှိနှိုင်းနေတဲ့အချိန်မှာတစ်စိတ်တစ်ပိုင်းပိတ်ထားရတဲ့အစိုးရလုပ်ငန်းတွေကို3ဘက်စာပြန်ဖွင့်မယ်အကြောင်းသမ္မတထရမ့်ကလည်းအင်ပြော်မှာကြေညာခဲ့တာပါ။ဒီမိုကရက်တစ်ရီပပ်ဘလစ်ကန်တို့ဟာပါတီချင်းစိတ်ဝမ်းကွဲမှုကိုဘေးဖယ်ထားပြီးတော့အမေရိကန်ပြည်သူတွေအကျိုးကိုရှည်တန်းတင်လိုက်ကြပြီဆိုတာကိုတွေ့ရမယ်။ဒါဟာအမေရိကန်ပြည်သူတွေအကျိုးဖြစ်ထွန်းအောင်လို့အတူတကွလှုပ်ဆောင်နိုင်မယ့်အခွင့်အလမ်းဖြစ်တဲ့အကြောင်းအင်ပီယိုရိုးစ်ကလည်းမှကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကတောက်ကြနေမိုးလဲပိုင်းမှာကြေညာသွားပါတယ်။ဖေဖော်ဝါရီလ15ရက်နေ့အထိအစိုးရအသုံးစရိတ်ခွင့်ပြုမယ်ဒီဥပဒေချမ်းထဲမှာထရမ့်အဆိုပြုထားတဲ့အမေရိကန်မက္ကဆီကိုဒတိုင်းကာယံရေးအတွက်ကုန်ကြမယ်ငွေကြေးမပါဝင်ပါဘူး။ဒီချိန်ထဲမှာပဲနေဆက်လုံခြုံရေးကိုသုံးသပ်ဆန်းစစ်ဖို့ပါတီနှစ်ခုစလုံးပါဝင်တဲ့ကော်မတီတစ်ယောက်ကိုဖွဲ့စည်းမယ်လို့လည်းပြောဆိုထားပါတယ်။အစိုးရဝန်ထမ်း8သိန်းကျော်တို့36ရက်ကြာလစာမဲ့အလုပ်လုပ်ခဲ့ရပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာပါ။ဒီကြေညာချက်ကြောင့်ရဲဆိုင်ထားရတဲ့အစိုးရလုပ်ငန်းတွေကိုသုံးမကြာပြန်လည်ဖွင့်လှစ်မှာဖြစ်ပေမဲ့အဲ့ဒီနောက်ပိုင်းဘာဖြစ်လာမလဲဆိုတာကတော့မသိရသေးပါဘူးရှင်။